မနေ့ပြန်ဇူလိုင်လ19ရက်နေ့မှာကြာရောက်မဲ့68ကြိမ်မြောက်အာဇာနီနေ့မှာနိုင်ငံတဝန်းဂုဏ်ပြုမဲ့အစီအစဉ်တွေကိုဒေသဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်တွေကပိတ်ပင်တားဆီးနေတာမျိုးတွေဆက်ပြီးတော့မရှိတင်တော့ဘူးလို့မြန်မာဒီမိုကရေစီရေးဦးဆောင်လှုပ်ရှားနေသူတွေက VOA ကိုပြောပါရယ်အာဇာနီနေ့မှာဟွန်းတန်အရှိကြီးတီးတဲ့ကားတွေကိုလိုင်စင်သိမ်းမယ်ဆိုတဲ့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်တွေနေမျိုးတွေမှာရှိတဲ့ဗိုလ်ချုပ်ကြေးရုံးနဲ့ကြောက်တိုင်တွေမှာအလေးပြုခွင့်မရှိဘူးဆိုတဲ့ကန့်သက်ချက်တွေကိုဒေသဆိုင်ရာအာဏာပိုင်တွေကအာဇာနီနေ့မတိုင်ခင်မှာထုတ်ပြန်ထားတာပါဒါပြင်ဒီလွတ်လပ်ရေးဖခင်ဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနီကောင်းဆောင်ကြီး၉ဦးကြာဆုံးခဲ့တဲ့အာဇာနီနေ့မှာအောင်မေဘွယ်အခမ်းအနားမျိုးကိုတော့ပြည်သူ့လွှတ်တော်မှကျင်းပဖို့အစီအစဉ်မရှိဘူးလို့နေပြည်တော်ဥတ္တရသီရိရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမင်းသူကပြောပါရယ
်ဒီလွှတ်တော်မှတော့တိရအစီအစဉ်ကျွန်တော်တို့ခုစနေပြည်သူ့လွှတ်တော်မှမကြသေးဘူးနေပြည်တော်မှကြတော့ကျွန်တော်တို့ဒီနေပြည်တော်ကောင်စီရနေမှချီးမွေးပြီးမှဒီအာဇာနီနေ့ဆွံ့ကြွေးခမ်းအနားကိုအဲ့ဒါဒီကောင်းဆောင်မျိုးဒီမှန်းဆွံ့ကြွေးခမ်းအနားကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီဒီဘီရိုခရိုင်နေနေဝင်ဒီကောင်စီနဲ့မြင်လဲပြောလို့ရပါတယ်။အဲ့ဒါကိုပဲတည်တံဖိတ်တယ်။နောက်တက်ဆိုင်ရမြို့နယ်ရှင်းမြို့နယ်မှာတော့ကျွန်တော်တို့တရားတော့ကတော့အဲဟိုကဖွဲ့ပြီးပါတီတစ်ခုကဦးကြစီဖိတ်ထားတာတော့ရှိပါတယ
်။ဒါပေမဲ့ဒီနေ့အာဇာနီနေ့အခမ်းအနားလှုပ်ရှားမှုတွေမှာအကန့်အသတ်တွေပိုးပြီးရှိလာတာတွေ့ရတယ်လို့ဦးမင်းသူကဆိုပါတယ
်။တက်ကြလှုပ်ရှားတဲ့ဟာဒါကတော့ကြောင်သားမျိုးတွေနောက်ကြောင်ဒီမျိုးစီရေးလှုပ်ရှားသူတွေအားဒီအာဇာနီနေ့အာဇာနီကောင်းဆောင်ညီများကြဆုံတဲ့ကနေ39မိနစ်မှာကဟွန်နံပေးတာတော့နော်ဟိုအဆဲတဲ့ဘောမျိုးပါလေအရင်ကလှုပ်ခဲ့တဲ့အနေနဲ့မျိုးထိမှန်နေနဲ့လှုပ်ခဲ့တာလည်းရှိခဲ့တယ်ပေါ့လေဒါပေမဲ့ဒီနှစ်ကိုကျတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဖောင်ရမယ်ဆိုရင်ကားလိုင်စင်ပိတ်သိမ်းနေတဲ့အောင်ဒါအရေးယူမယ်ဆိုတဲ့ဥစ္စာပြင်းမှလားပြင်ရချက်တွေထုတ်ထားတာလည်းတွေ့ရတယ
်တမနာဦးသိန်းစိန်ဆိုရလက်ထက်မှာဒီလိုကန့်သက်ချက်တွေရှိနေတာဟာအပြုသဘောဆောင်တဲ့လက္ခဏာမျိုးမဟုတ်ဘူးလို့88မျိုးဆက်ကောင်းဆောင်ကိုမြအေးကပြောပါတယ
်မဆလာခစ်ကတော့မှဒီ39မိနစ်မှာကျွန်တော်တို့ overwatch ဆွဲတဲ့ကိစ္စမြမတန်ဆွဲတဲ့ကိစ္စတွေဒါတွေကလုံးတင်တဲ့ကိစ္စတွေပဲအဲ့ဒါတွေကိုလုံးတင်တဲ့အသိစိတ်တက်ရှိတဲ့လူတွေကလုံးတဲ့ကိစ္စကိုအရေးယူမယ်လို့ပြောလို့ကြိုတင်ချင်းချောက်မှုတွေဖြူနေခြင်းဟာပြုတ်သဘောမြင်မှုတော်တော်ခက်ခဲသွားပြီဒီအာဇာနီနေ့ကိုတိုင်းပြည်တစ်ပြည်လုံးကတကယ်ကိုတန်ဖိုးထားပြီးတော့မှမုံမုံမြက်မြက်တန်ဖိုးထားပြီးကြီးညိုကာရောပြုတ်ခြင်းတဲ့နေ့မှာပြည်လူထုလွတ်လွတ်လပ်လပ်ကြိုက်တဲ့ပုံစံနဲ့ကာရောပြုတ်ပါစီကျွန်တော်ပြည်လူစီကတ်ရှိပါတယ်ကျွန်တော်ပြည်လူထုကစီးမဲ့ကမ်းမဲ့ဗျာမရာပြည်လူထုမဟုတ်ဘူးလို့ကျွန်တော်တို့ယုံကြည်တယ်။အဲ့တော့အဲ့ဒီဟာကိုလွတ်လွတ်လပ်လုပ်ခွင့်ပေးစေချင်တယ်ကျွန်တော်တို့ရဲ့သဘောထားလို့လေ။ဟောဒီပေါ်မှာအစိုးရဘက်ကသဘောထားထုတ်ပြန်နေဖြစ်စေမထုတ်ပြန်နေဖြစ်စေဒီဒေတာရအာဏာပိုင်တွေကမျိုးမျိုးပြောနေတဲ့ဟာတော့ကျွန်တော်မြင်လာရတာဆနေဟောင်းရဲ့အကျဉ်းအကျံလုပ်ရက်တွေပဲ။ဒါတွေကတော့ကျွန်တော်တခုမှလက်ခံနိုင်စရာမရှိဘူး။
အာဇာနီနေ့မှာရန်ကုန်တိုင်းဒေသကြီးအတွင်းအုတ်အောဆွဲဂုံပြူကြဖို့ကျောင်းသားသမဂ္ဂကဥဆောင်လှုပ်ရှားနေတာကို88မျိုးဆက်ကျောင်းသားကောင်းဆောင်တွေကပံ့ပိုးကူညီနေကြောင်းလဲကိုမြအေးကပြောပါရယ်။ဒါအပြင်ကိုမင်းကိုနိုင်အစရှိတဲ့88မျိုးဆက်ကောင်းဆောင်တွေအနေနဲ့အာဇာနီပိတ်မှန်မှာတွားရောက်အလေးပြုဖို့ရှိတယ်လို့ NLD အဖွဲ့ချုပ်မှကျင်းပမဲ့ခမ်းအနားကိုလည်းတက်ရောက်ကြမှာဖြစ်ပါရယ်။ကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဖြစ်မြောက်ရေးကော်မတီအပါအဝင်တိုင်းရင်းသားလူငယ်အဖွဲ့30ကျော်ကတော့ဇူလိုင်လ19ရက်အာဇာနီကောင်းဆောင်ကြီးတွေကြာဆုံးသွားတဲ့နနက်10:38မိနစ်အချိန်မှာနိုင်ငံပိုင်ရုပ်သံမီဒီယာတွေကနေတဆင့်တနိုင်ငံလုံးအုပ်အောဆွဲတံတမနစ်လွှင့်ပေးဖို့လဲတောင်းဆိုထားပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့သမီးအနေနဲ့အာဇာနီပိတ်မှန်မှာကျင်းပမယ်နိုင်ငံတော်အခမ်းအနားကိုတက်ရောက်ပြီးလွမ်းသူပန်းခွေချမှာဖြစ်ပါတယ်။ဒါအပြင်တက္ကသိုလ်ရိပ်သာလန်းနေအိမ်မှာတန်ငါတွေကိုစွန့်ကပ်ဖို့ရှိပြီးဘာသာပေါင်းစုံစုတောင်းပွဲလဲကျင်းပဖို့ရှိတယ်လို့သိရပါဗါအာဇာနီနေ့အထိမ်းအမှတ်အခမ်းအနားတွေကိုလည်းသက်ဆိုင်ရာမျိုးနဲ့အလိုက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကျင်းပသွားဖို့ရှိပါတယ်အေရီတိုင်းပသိမ်မြို့မှာတော့ဒီနေ့အာဇာနီနေ့အထိမ်းအမှတ်အနေနဲ့တမျိုးလုံးအနှက်မိသက်ကားတွေတင်းမောတွေကနေအုတ်အောဆွဲဂုံပြူမှာဖြစ်တယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ဂျစ်တရှာကိုလိုနီနယ်ချဲ့လက်အောက်ကလွတ်လပ်ရေးမရခင်1948ခုနှစ်ဇူလိုင်လ19ရက်နေ့နဲ့10:38မိနစ်အချိန်ရန်ကုန်မြို့ဝင်းကြီးများရုံးမှာမတမာသူလူတစုရဲ့ပစ်ခတ်မှုကြောင့်ဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနီခေါင်းဆောင်ကိုဦးကြာဆုံးခဲ့ပြီးမြန်မာတပြည်လုံးယူကျုံးမြဝန်းနေကြေကွဲခဲ့ရပါတယ်ရှင်